ဒီကနေ့ထိုင်းနိုင်ငံကိုဆက်ရောက်လာမဲ့ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်အတွင်ထိုင်းစိုးရွားနဲ့တွေ့ဆုံတဲ့နေရာမှာလူခွင့်ရေးကိစ္စတွေကိုထည့်သွင်းဆွေးနွေးဖို့အတွက်လူခွင့်ရေးအဖွဲ့တွေကတိုက်တွန်းလိုက်ပါတယ်။သတင်းပြည်ဆောင်ကိုကိုရဲကောင်ကပြောပြပါလိမ့်မယ်ခင်ဗျာ။
မြန်မာနိုင်ငံသားဝင်ကြီးနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ထိုင်းခီးစဉ်အတွင်မှာထိုင်းမြန်မာနှစ်နိုင်ငံဆက်ဆံရေးအတွက်အရေးပါတဲ့စီးပွားရေးရွှေ့ပြောင်းလုပ်သားနဲ့ဒုက္ခသည်နေရပ်ပြန်ရေးကိစ္စတွေကိုအဓိကဆွေးနွေးဖို့ရှိပါတယ်။
Human Rights Watch အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဘရက်အဒမ်ကတော့ထိုင်းနိုင်ငံမှာတန်းတဲ့ချီပီးရှိနေတဲ့မြန်မာရွှေ့ပြောင်းလုပ်သားတွေလူကုန်ကူးခံရတာနဲ့ခေါင်းမုံဖြတ်ခံရတဲ့ကိစ္စတွေနဲ့ပတ်သက်လို့ဦးစားပေးဆွေးနွေးသင့်တယ်လို့ပြောပါတယ်။
ထိုင်းနိုင်ငံမှာလူကုန်ကူးမှုတွေဟာပုံစံအမျိုးမျိုးနဲ့ရှိနေပါတယ်။လိန်လုပ်ငန်းတွေဆက်ယုံနေတဲ့ထိုင်းငါးဖမ်းတင်မောတွေပေါ်အခိုင်းခံကြရတဲ့မြန်မာနိုင်ငံသားတွေအနေနဲ့နှိမ့်ဆက်ညှိနှိုင်းခံရတာရှိသလိုတခါတရံအသက်ခံရတာလည်းရှိပါတယ်။များသောအားဖြင့်တော့လစာအနှိမ်ခံရတာအလုပ်ချိန်ပိုခိုင်းတာအန္တရာယ်ရှိတဲ့လုပ်ငန်းခွင်အခြေအနေမှာအလုပ်လုပ်ကြရတာတွေဖြစ်နေပါတယ်။တကယ်တော့ စ်အာဏာရှင်စနစ်အောက်မှာဝင်ငွေရှာရခက်တာကြောင့်ထွက်ပြေးလာကြတဲ့လူတွေကိုထိုင်းကလက်ခံထားတာဖြစ်ပါတယ်။မြန်မာ၊လာအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေကလုံသားတွေပေါ်ခေါင်းပုံဖြတ်အမျက်ထုတ်မှုတွေနဲ့ထိုင်းစီးပွားရေးကိုအဓိကပံ့ပိုးခဲ့တာဖြစ်ပါတယ်။ဒါကိုရတန်းကရပ်တင်ပါပြီ။ဒီလိုအမျက်ထုတ်တဲ့အထက်မှာထိုင်းစစ်တပ်နဲ့ရဲတွေလည်းပါဝင်ပါတယ်။ဒီလိုစိုးရိမ်မကင်းဖြစ်မှုတွေကိုဒေါအောင်ဆန်းစုကြည်အနေနဲ့ထိုင်းစိုးရနဲ့တွေ့ဆုံရမှာပြောဆိုဆွေးနွေးလိမ့်မယ်လို့မျှော်လင့်ရပါတယ်။
နောက်လူခွင့်ရင်းနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မှုတရက်ကတော့မနစ်ကမြန်မာနိုင်ငံကနေထွက်ပြေးလာပြီးပင်လယ်ထဲမှာလူကုန်ကူးသူပွဲစားတွေစွန့်ပစ်ခဲ့တာကိုကယ်ဆယ်ထားတဲ့ရိုဟင်ဂျာဒုက္ခသည်ခွန်ဆောင်ကျော်ရဲ့ရှေ့ရေးနဲ့ပတ်သက်လို့ဒေါံဆန်းစုကြည်ရဲ့ထိုင်းခီးစဉ်တွေမှာသူနွေးဖို့လူခွင့်ရင်းအဖွဲ့တွေကမျှော်လင့်နေကြပါတယ်မြန်မာနိုင်ငံကိုစွန့်ခွာထွက်ပြေးလာတဲ့ရိုဟင်ဂျာအရေးတွက်ရော့ကျလာနေပြီမဲ့ဒေသဆိုင်ရာအစိုးရတွေအဆင့်မှာပိုးပြီးအရေးယူဖြစ်ရှင်းဖို့လိုနေတော့မယ်လို့ 45 right အဖွဲ့ကအမှုဆောင်ညွှန်ကြားရေးမှူး Matthew Smith ကပြောပါတယ
် The problem now is that the response from
လက်ရှိပြဿနာကဒေသဆိုင်ရာအစိုးရတွေကလွတ်မြောက်လာသူတွေကိုအကာအကွယ်ပေးဖို့ကိုဦးစားပေးမလုပ်တာပါမနစ်ကလူကုန်ကူးမှုကနေလွတ်မြောက်လာတဲ့သူတွေဟာအခုချိန်ထိဖမ်းဆီးထိန်းသိမ်းခံထားရသေးပ
ါမနစ်ကထိုင်းနိုင်ငံတောင်ပိုင်းမှာလူကုန်ကူးသူတွေအသုံးပြုတဲ့စခန်းတွေကိုရှာဖွေတွေ့ရှိခဲ့ပြီးအဲ့ဒီမှာမြှုပ်နှံထားတဲ့အလောင်းဒါဇင်ပေါင်းများစွာကိုတွေ့ရှိခဲ့ပါတယ်။ပြီးခဲ့တဲ့မေလ23ရက်နေ့ကထိုင်းနိုင်ငံတောင်ပိုင်းကထိန်းသိမ်းရေးစခန်းတစ်ခုကနေဒရင်ဂျာ22ဦးထွက်ပြေးခဲ့ရမှာထိုင်းရဲတွေပြစ်ခတ်မှုကြောင့်တဦးသေဆုံးခဲ့ပါတယ်။မဟီဒေါ်တက္ကသိုလ်လူသားအရင်းမြစ် Institute ကစီရီပါရာဖာပတ်ချလာမစ်စရီကတော့ရိုဟင်ဂျာတွေကြုံတွေ့နေရတဲ့ဖမ်းဆီးထိန်းသိမ်းခံရတာနဲ့နိုင်ငံမဲ့ဖြစ်မှုတွေဟာအပြောင်းအလဲမရှိသေးဘူးလို့ဆိုပါတယ
်။ The problem is still there. Remains exactly the same.
ဒေသနာတွေကရှိနေတော့မှအရင်တော့အတိုင်းပါပဲ။ထိန်းသိမ်းရေးစခန်းတွေမှာထိန်းသိမ်းခံထားရတဲ့သူတွေမလွတ်မြောက်သေးပါဘူး။နေရာဒေသအမျိုးမျိုးကရိုဟင်ဂျာတွေဟာဖမ်းဆီးခံရပြီးတော့ထိန်းသိမ်းခံရဖို့ဒါမှမဟုတ်ရင်ပြန်ပို့ရခံရဖို့အန္တရာယ်ရှိနေပါတယ်။သူတို့ဟာဒီလိုအန္တရာယ်ကြားရဖို့ဖြစ်နိုင်ခြေကလည်းအရင်တိုင်းအပြောင်းအလဲမရှိပါဘူး။သူတို့ရဲ့အခွင့်အရေးအတွက်အကာအကွယ်မရှိပါဘူး။ကျွန်မမြင်တာကတော့ဒါဟာမအောင်မြင်မှုတစ်ခုပါပဲ
။ထိုင်းအရက်ဖတ်အဖွဲ့အစည်းတွေကတော့ဒေါံဆန်းစုကြည်ရဲ့ထိုင်းခီးစဉ်အတွင်းမှာမြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာတွေကိုနိုင်ငံသားဖြစ်ခွင့်ပေးဖို့အပါအဝင်တောင်းဆိုချက်တွေကိုတင်သွင်းဖို့မျှော်လင့်နေကြပါဗျ။